ဒီစက်တင်ဘာလ29ရက်နေ့ရက်စွဲနဲ့ဟလာမြန်ကြီးငူဆရာတော်ကနေပြီးတော့ KNU နဲ့ DKB နှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေကိုမြစ်တာရက်ခံစာတောင်ထုတ်ပါတယ်ဟိုအဓိကဆိုလိုချင်တာကတော့ကိုယ်တိုင်သာအချင်းချင်းဟိုတပ်ဖြတ်နေတာကြီးရပ်ပြီးတော့ဒီ2009အကုန်2010အကူးမှာပေါ့လေဟိုပြည့်ခတ်ငင်းငင်းကြီးယူကြဖို့တိုက်တွန်းထားတာမြစ်တာရက်ခံတာတွေ့ရပါတယ်ခင်ဗျအဲ့တော့မြန်ကြီးငူဆရာတော်ရဲ့မြစ်တာရက်ခံချက်အပေါ်မှာ KNU သဘောထားဘယ်လိုရှိပါလဲခင်ဗျ
အဲကျွန်တော်တို့ကတော့ညဉ့်ညဉ့်ရဲ့အတွက်ကအများအားတကားဖြစ်လာပါတယ်။အဲဒီလိုရှိတယ်ဒါမှမဟုတ်ကျွန်တော်တို့ကကြည့်အောင်မယ်။အဲမြန်ကြီးမျိုးဆိုတာကတောက်လျှောက်သူကနာဖရဲ့လိုတော်ကြီးဖြစ်နေတာ။အဲတော့ကျွန်တော်တို့ရင်းအစကားပြောလို့ရှိရင်အဲဒီချေပြီးလို့လို့နာဖလိုကြလို့အဲအဲဒီလိုပဲဖြစ်နေတယ်။အဲဒါမှမဟုတ်သူ့အမေနဲ့ကအဲဒီချေပြီးဟိုမှာဘလောက်ဩဇာရှိတယ်လဲ။တော့အဲဒါလည်းကြည့်ရမှာပေါ့။အမှန်ကဒီကရင်ပြည်နယ်မှာလူခွေချိုးပေါမှုခံရတဲ့ဆာနာဖတ်တပ်တွေနဲ့ဒီချေပြည်တပ်တွေကလုံနေ။အဲအဲ့အရာတွေကိုရက်စဲဖို့လည်းလိုတယ်။အဲအဲ့ဒီကိစ္စတွေပေါ့ဗျာ။အဲ့ဒါတွေဖြစ်နေမဲ့ဖြစ်နေကျွန်တော်တို့စဉ်းစားမှာပေါ့
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီမှာတခုစဉ်းစားကြရှိတာကဒီ2010ရွေးကောက်ပွဲပြီးသွားတဲ့အခါမှာဟလာမြန်မာနိုင်ငံတနန်တလျားမှာဒီလက်နက်ခိုင်ပုံကန်နေတဲ့အဖွဲ့တွေကိုစစ်အစိုးရကမလိုလားဘူးလို့ကျွန်တော်တို့တွေ့မြင်နေရပါတယ်။အဲ့တော့ဟလာ KNU လက်နက်ကင်အဖွဲ့တွေကလည်းဟိုစပွဲပေါ်မှာပဲစကားပြောမယ်ဟိုလက်နက်ကိုမစွန့်သေးဘူးဆိုတဲ့အနေထားတွေရှိနေတော့ကဒီရွေးကောက်ပွဲနီးလာတဲ့အခုလိုကာလမှာဒီစာကိုမြန်ကြီးငူဆရာတော်ကဟိုဖြန့်ချီတာကဘာကြောက်လို့ဆရာတို့သုံးသပ်လိုက်ခင်ဗျဟု
တ်ပါတယ်အဲ့ဒါလည်းကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့အစည်းတွေပေါ့ဗျာအဲသူတို့ကတော့တောင်းကြလို့သမုတ်တာပေါ့ကျွန်တော်တို့ကဒီလက်မြောက်ရွေးတိုက်ပွဲအဲဒီတိုက်ပွဲအတွက်ပြည်ရင်တော်လာရေးကကျေယူနိုင်ငံရေးအရာစကားပြောဖို့အများတော့စဉ်းစားရှိတယ်အခုချိန်မှာသူကလောက်လာတယ်ဆိုတော့ဒါကလည်းစဉ်းစားရဖြစ်တယ်ဒီတိုင်းရင်းသားအဖွဲ့တွေတို့ကဟိုဟာဝင်စေခြင်းနဲ့ရေကောက်ပွဲဝင်စေခြင်းနဲ့ဝင်မှသူတို့ကဒါတရားဝင်မှုရမှာပေါ့လေနိုင်ငံတကာအသိအဖတ်ပြုတာရသူကအခုက NLD လည်းမဝင်ဘူးတိုင်းရင်းသားလည်းမဝင်ဘူးဆိုတော့နောက်ဆက်မှာသတိကောင်းဖြစ်နေတော့သူကလူမျိုးစုံနဲ့ပေါ့ဗျာအဲ့တော့ဝင်းမောကလည်းလက်နဲ့ရင်ချရမယ်ဆိုတော့ကျွန်တော်တို့ကဟိုနေပန်းထရဆယ်တိုက်လာတဲ့နာဖာဘောပါတစ်ချက်မှယုံကြည်ရလို့မရဘူးဆိုတဲ့အတွေးခေါ်ရကျွန်တော်တို့ရှိမှာပြေဝါရှိတယ်အဲ့လိုပဲမြင်နေပါတယ်ဟိုပဇက်ကပြောတော့ဟိုငင်းညမို့အချင်းချင်းမတတ်ဘူးပေါ့ဗျာအမှန်ကတော့ကျွန်တော်တို့အတင်းမှာဟိုသဘောထားတွေကွဲလွဲအောင်လုပ်တဲ့နေရာတစ်ခုပါလေ
ဟုတ်ကဲ့ခင်ဗျာဘာပဲဖြစ်ဖြစ်လေဒီ KNU ကပဲဖြစ်ဖြစ် DKB ကပဲဖြစ်ဖြစ်ကြည့်လို့ရှိရင်ကရင်အမျိုးသားအချင်းချင်းပဲပေါ့အဲ့တော့ဆရာတို့အနေနဲ့အချင်းချင်းပြန်လည်ပေါင်းစည်းဖို့ဖြစ်နိုင်ကြတွေကရောဘယ်လိုနည်းလမ်းတွေရှိပါလဲခင်ဗျာ
အဲကျွန်တော်တို့ကဒီဟိုကျွန်တော်ကနာဖာရဲ့ဟိုလာလက်ခံတော့လုပ်နေသမျှကာလအားလုံးကကျွန်တော်တို့နဲ့ပေါင်းလို့မရကရင်ချင်းချင်းပဲဖြစ်ဖြစ်အချင်းချင်းပဲဟိုဟိုမဟုတ်ဘူးဗျာဒါနိုင်ငံရေးသဘောအရပေါ့ဒီဝါဒမတူဘူးတော့ကျွန်တော်လက်ရှိတဲ့လမ်းတွေမတူဘူးဆိုတော့ဒါကျွန်တော်တို့ဟိုဝါဒရေးတိုက်ပွဲလက်နက်ကန်တိုက်ပွဲအဲ့လိုဖြစ်ကြပါတယ်ကျွန်တော်လာမတိုက်ရင်ကျွန်တော်တို့မတိုက်ပါဘူးတမခွနေကိုကျွန်တော်မတိုက်နဲ့ကျွန်တော်တို့ကပြောနားဖာခိုင်းနေမလို့နဲ့ဒါမလို့နားဖာခိုင်းနေကျွန်တော်လုပ်တော့
ဟုတ်ကဲ့ခင်ဗျာဒီနေရာမှာတခုပြန်မေးချင်တာကလေဒီ DKBA က KNU ကနေပြီးတော့ခွဲထွက်သွားတဲ့ဟိုအဓိကအကြောင်းရင်းကရောဘာပါလဲခင်ဗျအ
ဲဆရာတော်ကြီးအနာဖာခေါ်ပြီးတော့မွေးတာအဲ့ဒီဆရာကြီးကိုဆရာတော်ဘောဆရာကြီးကိုဆရာတော်ဒီထောင်မို့အဲ့ဒီမှာဟိုထိမ့်သိမ့်တာကဘောဗျာထိမ့်သိမ့်ပြီးတော့မွေးတာဘောဝါရတွေဆွဲအဲသူကပြန်လာပြီးတော့တခါတည်းခရင်ကအဲကျွန်တော် KNU ခရင်အပွဲကြီးအဲဘာညာဆိုပြီးတော့မဟုတ်မမအဲ့ဒီနာဖာပြင်လိုက်တဲ့ဝါရထန့်ကြီးတွေနဲ့အဲတာသာရေးရသူကမိုင်းတိုက်လာတယ်အဲနောက်ပြီးတော့ဒီကဲယူမကူညီရေးဒါကဲယူဟာလာအဲနိုင်ငံသားဟိုအကူနဲ့ဟိုဘောရနိုင်ငံတော်ဘောလေသူတို့ပြောတဲ့နိုင်ငံတော်အဲသူပုံကန်ထကြနေတယ်အဲဒါကြောင့်နိုင်ငံတော်ကလည်းလိုက်တိုက်နေရတယ်ဘောအဲအဲဒါကြောင့်ဟိုကျင်းကြီးထဲမှာမငြိမ့်မဲလို့ဆက်နေအဲ့ဓာရီနဲ့လှုပ်ပြီးတော့ကျွန်တော်တို့တပ်တွေကိုခွဲပါ
။ဟုတ်ကဲ့ပါဟိုဆရာဒေးဗစ်တပ်ကဘောအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့